ရုရှားနဲ့ချုပ်ဆိုထားတဲ့ INF ကတာလတ်ပြည်နျူကလ িয়ার စာချုပ်ကအမေရိကန်တရားဝင်နှုတ်ထွက်လိုက်တဲ့အတွက်တမိုင်းဝင်ဒုံးကျည်သဘောတူညီချက်ချုပ်ငင်းသွားခဲ့ပါပြီ။ဒါကဘာကြီးကိုဘယ်လိုအချက်ပြလိုက်တာမျိုးပါလဲ။အမေရိကန်ကတော့ရုရှားဘက်ကအရင်ချိုးဖောက်တာဖြစ်တယ်လို့စွပ်စွဲထားတာပါ။အခြေအနေဟာရှေ့ဆက်ဘာဖြစ်လာနိုင်ပါသလဲ။ယူလီယာရှက်ဗန်စကိုမော်စကိုကပြပိုးတဲ့သတင်းလွှာကိုဥကျော်စန်တာကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတရော်နယ်ရီဂန်နဲ့ဆိုဗီယက်ပြည်ထောင်စုသမ္မတမီခေးလ်ဂေါ်ဘာချော့ဖ်တို့1989မှာ INF စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြစဉ်တုန်းကစီးအတိုက်ပွဲပြီးဆုံးခြင်းရဲ့အစပဲလို့ချီးကျူးထောက်ပံ့ပြုခဲ့ကြပါတယ်။ဒါပေမဲ့ဆယ်စုနှစ်တွေကြာလာတဲ့အခါမှာဒီသဘောတူညီချက်ဟာအခုချုပ်နှိမ့်သွားခဲ့ပါပြီ။ရုရှားအပါအဝင်တစ်ကမ္ဘာလုံးကစိုးရိမ်ပူပန်မှန်တွေပေါ်ထွက်လာပါတယ်။Сергей Рябков, Рашанин, Дудя Нангенджай, у них припали.
С ликвидацией Вашингтоном ДРСМД нанесен тяжелый удар.ပိုးစစ်ဒါဝါရှိစစ်တီချီနီ
မေဂန်ဆိုယာက INF စာချုပ်ကိုဖျက်သိမ်းလိုက်တဲ့အတွက်ဆယ်စုနှစ်တွေနဲ့ချီတိစောက်ခဲ့ရတယ်လက်နက်ထိန်းချုပ်ရေးစနစ်ကိုပြင်းပြင်းထန်ထန်အထိနာသွားစေပါတယ်နိုင်ငံတကာလုံခြုံရေးနဲ့မဟာဗျူဟာတည်ငြိမ်ရေးအပေါ်ဆိုးရွားတဲ့ရိုက်ခတ်မှုတွေကရှောင်လွှဲလို့မရပါဘူ
းအမေရိကန်ရဲ့နေတိုမဟာမိတ်တို့ကတော့ဒီစာချုပ်ကိုရုရှားတို့ဟာနှစ်ပေါင်းများစွာချိုးဖောက်လာခဲ့ပြီဖြစ်တယ်လို့ပြောရင်နှုတ်ထွက်ဖို့လှုံ့ဆော်လာခဲ့ရတာဖြစ်ပါတယ်ရုရှားတို့ဟာမြေပြင်ကပြစ်လွှတ်နိုင်တဲ့ cruise ဒုံးကျည်တွေကိုဖျံကျက်ချထားလာခြင်းဟာဒီသဘောတူညီချက်ကိုချိုးဖောက်ပြီးလိုက်နာဖို့အစီအစဉ်မရှိဘူးဆိုတာပြသလိုက်ခြင်းပဲဖြစ်တယ်လို့အမေရိကန်တို့ကဆိုပါတယ်။ဒါကိုရုရှားတို့ဘက်ကငြင်းဆန်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့လက်နက်ထိန်းချုပ်ရေးနီလန်ဒစ်တခုရရှိရေးနှစ်ဖက်စလုံးလှုံ့ဆော်ကြဖို့တိုက်တွန်းနေပါလေ
။ The world will lose an invaluable break on nuclear war.And this will likely heighten not reduce the threat posed by ballistic missiles.
Nuclear ဆစ်ပွဲအတွက်တံပိုးမဖြတ်နိုင်တဲ့အတားအဆီးတစ်ခုကိုဆုံးရှုံးလိုက်ရတာပါပဲ။တိုက်ချင်းပြစ်ဒုံးကျည်အန္တရာယ်ကိုလည်းပုံမူကြီးထွားလာစီပါတယ်။ဘလို့ပဲဖြစ်စေမတည်ငြိမ်မှုတွေဖြစ်ထွန်းစေမယ့်ကိစ္စကိုဘက်ပေါင်းစုံကနေရှောင်ကြဉ်ပြီးနိုင်ငံတကာလက်နက်ထိန်းချုပ်ရေးအတွက်ဘုံနီးလန်းတစ်ခုသဘောတူညီမှုရရှိအောင်အမြန်ဆုံးအားထုတ်တင်ပါတယ
်။မော်စကိုအခြေစိုက်အကြက်ခတ်သမားတွေကတော့နှစ်ဖက်စလုံးထိန်းထိန်းတင်းတင်းလှုပ်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ဒီမီထရီဆာစလော့ဘ်ဟာရုရှားနိုင်ငံအခြေစိုက်ဥရောပနဲ့နိုင်ငံတကာလေ့လာရေးပညာရှင်တူဖြစ်ပါတယ
်။ Конечно, если в Европе, особенно в Центральной и Восточной Европе, в европейских странах НАТО.
တကယ်လို့တာလပြည့်ဒုံးကျည်တွေကိုအာရှအလယ်ပိုင်းနဲ့ဥရောပမှာဖြန့်ကျက်ချရမယ်ဆိုရင်မဟာဗျူဟာတည်ငြိမ်မှုရုတ်တရက်ဆိုးရွားသွားမယ်ဆိုတာတန်တရားရှိစရာမလိုပါဘူး။အမေရိကန်ကဒုံးကျည်ဖြန့်ချထားမယ်ဆိုရင်ရုရှားဘက်ကလည်းလက်ဦးမှုရအောင်တိုက်ခတ်ရမယ်ဆိုတဲ့လမ်းစဉ်ကိုကင်ဆယ်ထားဖို့လိုအပ်ပါလိမ့်မယ်
။ရုရှားဒုတိယနိုင်ငံကြီးဝန်ကြီးဆာဂျီရယက်ကော့ပါရောအမေရိကန်တို့စတင်မလုပ်ဆောင်သမျှရုရှားဘက်ကတော့ဒီဒုံးကျည်တွေဖြန့်ချထားမှာမဟုတ်ဘူးလို့ဆိုပါတယ်။တလက်ပြစ်ဒုံးကျည်တွေဖြန့်ချထားရင်လည်းပတ်သက်ပြီးဆိုင်းငံ့သဘောတူညီချက်တရလက်မှတ်ရေးထိုးဖို့လည်းအမေရိကန်တို့ကိုဆော်ဩလိုက်ပါတယ်။Александр Голса, сие чони дуру чепан.
Я думаю, что они минимальны. Тут есть некоторая хитрость. Я обеими руками.
Сайнга ей кейса ламат тобу сура. Алала тик нэ ре лу чно тэн маре. Ди кейса го ламат ей тоу жа бу. Чно га ро тау кан маре. Да бэме лэ нэ тэй чо ей го понсан тэ мю мю нэ сэлэт тэй нэй та мэ кейса суй нэ мэ суй нэ. Нэ фэс лоу га лай лай лэ лэ мэ ши жа ра го туй я баре.
အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကတော့အမေရိကန်ပြည်ထောင်စုမှာရုရှားတရုတ်တို့နဲ့အတူလက်နက်ထိန်းချုပ်ရေးသဘောတူညီမှုအစ်စ်တရားရရှိဖို့ရည်ရွယ်ထားတယ်လို့ဆိုနေပါတယ်။သမ္မတထရမ့်အစိုးရကလည်းသဘောတူညီမှုအစ်စ်တရားရရှိနိုင်တယ်ဆိုပြီးအကောင့်မြင်တဲ့သဘောကိုတော့ပြသနေပါတယ်။တချိန်တည်းမှာပဲရုရှားကောင်းဆောင်တွေဘက်ကလည်းစစ်ဆင်ညှိနှိုင်းရေးတကားဖွင့်ထားစေဖြစ်တယ်လို့ပြောကြနေကြကြပါခင်ဗျာ။